မေရိကန်ပြည်ထောင်စုမှာပြည်တွင်းကျန်းဖက်ဝါဒတိုက်ဖြတ်ရေးဥပဒေကြမ်းပေါ်ဆွေးနွေးမှုအထက်လွှတ်တော်ဒီမိုကရက်အမတ်တွေကကြိုးစားတာကို Republican အမတ်တွေကစာသားရေးနေမှာပိတ်ပင်တားဆီးကြပါတယ်ပြည်တွင်းမှာတရက်နဲ့ကျန်းဖက်မှုတွေကိုဘလို့အကောင်းဆုံးထိန်းချုပ်ကာကွယ်မလဲဆိုတာကိုအဓိကပါတီကြီးနှစ်ခုကြားမှာငင်းပွားနေတဲ့ချိန်အခုလို Republican အမတ်တွေကဆွေးနွေးမှုရှေ့မဆက်နိုင်အောင်လို့တားဆီးခဲ့ကြတာဖြစ်ပါတယ်နယူးယောက်ပြည်နယ် Buffalo မြို့ကကုန်စုံဆိုင်တစ်ခုမှာလူပြူဆယ်ကျော်တက်တနတ်သမားလက်ချက်နဲ့လူမဲ10ဦးတည်ဆုံခဲ့တဲ့ဖြစ်ရပ်ပြီးခဲ့တဲ့နောက်ပြည်တွင်းကျန်းဖက်ဝါဒတိုက်ဖြတ်ရေးဥပဒေကြမ်းကိုဒီမိုကရက်အမတ်တွေလွှမ်းမိုးတဲ့အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့ကြပါတယ်။ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာဆွေးနွေးတည်ပြုဖို့အထက်လွှတ်တော်ဒီမိုကရက်အမတ်တွေကမဲခွဲကြိုးစားကြပေမဲ့လိုအပ်တဲ့မဲမရပဲနဲ့အရေးနင်းခဲ့ပါတယ်။ဥပဒေကြမ်းကိုဆွေးနွေးဖို့အတွက်အတည်ပြုမဲ60လိုအပ်ပြီးမဲထောက်ခံမဲ48မဲကန့်ကွက်မဲ48မဲနဲ့ရှုံးနိမ့်ခဲ့တာဖြစ်ပါတယ်။ပြည်တွင်းကျန်းဖက်ဝါဒတိုက်ဖြတ်ရေးဥပဒေကြမ်းမှာလက်ဝဲစွန်းအဖွဲ့တွေရဲ့ကျူးလွန်မှုနဲ့ပတ်သက်လို့လုံလောက်တဲ့ဆောင်ရွက်မှုတွေမပါဘူးလို့Republican အမတ်တွေကပြောဆိုပယ်ချခဲ့ကြတာဖြစ်ပါတယ်။အမေရိကမှာတနက်ရောင်းချမှုတင်းကျပ်ရေးတနက်ဝယ်သူတွေနဲ့နောက်ကျောင်းကိုစစ်စစ်ဆုံဆုံစစ်စေးရေးတွေလုပ်ဖို့ဒီမိုကရက်အမတ်တွေကနှစ်ပေါင်းများစွာကြိုးစားနေပြီးပဲ Republican အမတ်တွေကြောင့်မအောင်မြင်သေးတာဖြစ်ပါတယ်ခင်ဗျာ။